Welcome to the Voice of America in Burmese.
ငါလာတယ်မှာညအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American စံကနေလုံမ29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလုံးမီတာ31 32 51နဲ့လိုင်းလုံးမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အရီထရီးယားနိုင်ငံရဲ့မြို့တော်အက်စမာရာမှာစနေနေ့ကကြီးမားတဲ့ပေါက်ကွဲတဲ့အသံ6သံကိုကြားရတယ်လို့အရီထရီးယားနိုင်ငံရဲ့အမေရိကန်အသံရုံးကပြောလိုက်ပါတယ်။အရီထရီးယားနိုင်ငံရဲ့အိနီဂျင်အီသီယိုးပီးယားနိုင်ငံမှာတိုက်ဂရိတ်ပြည်သူ့လွတ်မြောက်ရေးတပ် UTPLF သဘုံအဖွဲ့တွေကိုအနိုင်ရလိုက်ပြီးလို့အီသီယိုးပီးယားဝန်ကြီးချုပ်အာဘီအာမက်ကကြေညာလိုက်ပြီးနိုင်ပိုင်းအကြာမှာခုလိုပေါက်ကွဲသံတွေကြားတာဖြစ်ပါတယ်။အရီထရီးယားနဲ့နယ်စပ်အီသီယိုးပီးယားနိုင်ငံတိုက်ဂရိတ်ဒေသမြောက်ပိုင်းကိုသဘုံအဖွဲ့ကထိန်းချုပ်ထားတာပါ။တိုက်ဂရိတ်ဒေသရဲ့မြို့တော်မက်ကလေးကိုအစိုးရကလုံးဝပြန်ပြီးတော့ထိန်းချုပ်နိုင်လိုက်ပြီး TPLF သဘုံခေါင်းဆောင်တွေကတော့ထွက်ပြေးလွတ်မြောက်နေတော့မှဖြစ်တယ်လို့အီသီယိုးပီးယားစစ်တပ်ကကြေညာပါတယ်။တိုက်ဂရိတ်ဒေသကတိုက်ပွဲတွေမှာအီသီယိုးပီးယားအစိုးရအဖွဲ့ရဲ့ပါဝင်ပေးဖို့ပြောတာကြောင့်အဲ့ဒီဒေသကတိုက်ပွဲတွေမှာအရီထရီးယားတပ်ဖွဲ့တွေလည်းပါဝင်ခဲ့တယ်လို့ TPLF ခေါင်းဆောင်တွေကအခုလအစောပိုင်းမှာပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့အီသီယိုးပီးယားအစိုးရကတော့ထပ်လဲလဲညှင်းဆို့ထားပါတယ်။ဒီတိုက်ပွဲတွေကြောင့်အီသီယိုးပီးယားနိုင်ငံနယ်စပ်မှာရှိတဲ့အရီထရီးယားဒုက္ခသည် 96,000 ကျော်ဟာလည်းအန္တရာယ်ရှိလာနေတယ်ဆိုပြီးတော့စိုးရိမ်မှုတွေတိုးလာနေပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံဂေါစနီပြည်နယ်ရှေ့ပိုင်းကစစ်ချေတဲ့ခန်းနာမှာကြီးမားတဲ့ကားဘုံးပေါက်ကွဲမှုဖြစ်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင် 30 ထက်မနည်းသေဆုံးခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောလိုက်ပါတယ်။ဒါပြန်ဒီဘုံကွဲမှုကြောင့်နောက်ထပ်21ယောက်ထပ်မနည်းဒဏ်ရာရသွားတယ်လို့လည်းပြည်နယ်လူထုကျန်းမာရေးအကြီးအကဲကဗျူရီကိုပြောပါတယ်။အချိန်တည်းမှာပဲတောင်ပိုင်းဇဘူးပြည်နယ်မှာနောက်ထပ်ကားဘုံတစ်လုံးတီးကြပေါက်ကွဲခဲ့တာကြောင့်၃ယောက်သေဆုံးပြီးတော့20ကျော်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ်။ဒီတိုက်ခိုက်မှုကတော့ပြည်နယ်ကောင်စီအကြီးအကဲအက်ဒဂျန်ဟာဘာယန်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပုံရပြီးတော့ထိခိုက်သေဆုံးသွားတဲ့သူတွေထဲမှာသူ့ရဲ့လုံခြုံရေးတပ်ဦးလည်းပါဝင်ခဲ့ပါတယ်။ဗိုင်းကန်သမားရွေးကောက်ပွဲအတွင်းပင်ဆယ်ဗေးနီးယားပြည်နယ်မှာဒီမိုကရက်တစ်ပါတီသမရလောင်ဂျိုးဘိုင်ဒန်အနိုင်ရသွားတယ်ဆိုတာကိုအတည်ပြုချက်မပေးဖို့နဲ့အဝေးရောက်မဲတွေကိုမဲရလက်အဖြစ်မယူဖို့ Republican Party ဝင်တချို့ကတင်သွင်းခဲ့တဲ့အမှုကို Pennsylvania ပြည်နယ်တရားရုံးချုပ်ကစနေနေ့ကပယ်ချလိုက်ပါတယ်။ပြည်နယ်ထဲမှာစားရိတ်ကပြည်တဲ့မဲတွေပါဝင်မဲရလက်တွေကိုအတည်ပြုတဲ့ကိစ္စတားဆီးပေးဖို့အတွက်ပြည်နယ်ကိုစားပြု Republican အထက်တော်မှ Mike Kelly နဲ့တခြားပါတီဝင်တချို့ကပြည်နယ်တရားရုံးချုပ်မှာရှောက်ထားခဲ့တာပါ။ဒီရှောက်ထားတဲ့အမှုကိုပယ်ချဖို့ပြည်နယ်တရားရုံးချုပ်ကတညီတညွတ်ထဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ပြည်နယ်ထဲမှာအဝေးရောက်မဲပေးနိုင်ရေးအစီအစဉ်တွေကိုခွင့်ပြုခဲ့ပြီးတနည်းအကြာမှတရားစွဲတာဖြစ်တာမို့ကန့်ကွက်နိုင်တဲ့အချိန်ထက်အများကြီးကျော်လွန်နေပြီလို့တရားသူကြီးတွေကပြောပါတယ်။တရားစွဲတဲ့သူတွေဘက်ကစနမဲတမဲတောင်မှရင်ရေတက်တယ်ဆိုပြီးအခိုင်အမာပြောဆိုနိုင်ခြင်းမရှိဘူးလို့ပြည်နယ်တရားရုံးချုပ်တရားသူကြီးဒေးဗစ်ဝက်ကပြောပါတယ်။ပြည်နယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရက်တစ်အတွက်နောက်ထပ်အောင်ပွဲဖြစ်တယ်လို့လည်းပြည်နယ်ရှင်းနေချုပ်ကပြောပါတယ်။ပြီးခဲ့တဲ့2016ခုနှစ်တုန်းကသမ္မတ Trump ဟာ Pennsylvania ပြည်နယ်မှာအနိုင်ရခဲ့ပေမဲ့ဒီနေ့မှာတော့ Joe Biden ကသမ္မတ Trump ကိုမဲရီအတွက် 8,000 ကျော်နဲ့အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။အင်္ဂလိပ်ရေလက်ကြားကိုတရားမဝင်ဖျက်ချော်ပြီးတော့ရွှေပြောင်းအခြေချနေထိုင်တာတွေကိုအဆုံးသတ်ဖို့ရည်ရွယ်တဲ့သဘောတူစာချုပ်တစ်ရပ်ကို Britain နဲ့ပြင်သစ်နိုင်ငံတို့ဒီနေ့မှာလက်မှတ်ရေးထိုးလိုက်ကြပါတယ်။လက်မှတ်ဒီဇင်ဘာ1ရက်နေ့ကစပြီးတော့ပြင်သစ်နိုင်ငံရဲ့ကမ်းခြေတွေမှာကင်းလေတာတွေကိုနှစ်ဆတိုးလို့သွားမှာဖြစ်သလိုရွှေပြောင်းအခြေချနေထိုင်မဲ့သူတွေကိုထောက်လှမ်းနိုင်ဖို့အတွက်ဝေးထင်း drone တွေနဲ့ radar တွေအပါဝင်နည်းပညာတွေကိုအသုံးပြုသွားမှာဖြစ်တယ်လို့လဲဗြိတိန်ပြည်ထောင်စုဝန်ကြီးပရတီပတဲလ်ကပြောပါတယ်
This new package today that I have just signed with my French counterpart
ဒီသဘောတူညီချက်ကရေလက်ကြောင်းကိုဖျက်ဖို့အလားအလာလုံးဝမရှိအောင်နိုင်ငံလုံးကိုလုပ်ပေးလိုက်တာဖြစ်တယ်လို့ပတဲလ်ကပြောပါတယ်ဒီလိုရှင်းပြောင်းနေထိုင်မှုတွေကိုတိုက်ဖျက်ဖို့အတွက်ဗြိတိန်ကပြင်သစ်နိုင်ငံကိုလုံခဲ့တဲ့ဆယ်နှစ်အတွင်းမှာဒေါ်လာ1000နီးပါးလောက်ပေးခဲ့တယ်လို့ပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကနေဩဂတ်စ်လအထိဒီရေလက်ကြားကိုလူ6000လောက်ဖျက်ကျော်ဖို့ကြိုးပမ်းခဲ့ကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့ဒီရေလက်ကြားကိုဖျက်ပြီးဗြိတိန်နိုင်ငံထဲကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့သူ1300ကိုတားဆီးနိုင်ခဲ့။ပြီးခဲ့တဲ့စက်တင်ဘာလကတော့ဒီရေလက်ကြားကိုဖျက်ပြီးတော့ဗြိတိန်နိုင်ငံထဲကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့သူ1300ကိုတားဆီးနိုင်ခဲ့တယ်လို့ပြည်သက်အာဏာပိုင်တွေကပြောပါတယ်။ဗြိတိန်ကိုသွားဖို့အတွက်ဒီရေလက်ကြားကိုဖျက်ရင်ဒီနေ့မှာ9ယောက်သေဆုံးခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကတော့4ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ31 kHz 6833ညာတိုင်းဒိုမီတာ32 kHz 6383ညာတိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနစ်တင်းငွေမှာ5လမီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတင်းနေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကွယ်ဆေးခွင့်ပြုချက်မရသေးခင်နဲ့ထုတ်လုပ်ဖြန့်ချီရာတွေမလုပ်နိုင်သေးခင်မှာရောဂါကူးစက်မှုတို့မြင့်တက်နေတာကိုထိန်းချုပ်ဖို့ပို့ပြီးတင်ပြတဲ့စီမင်းတွေချမှတ်ဖို့အတွက်ဥပဒေပြုအမတ်တွေကိုဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကတိုက်တွန်းထားပါတယ်။အခုလက်ရှိချမှတ်ထားတဲ့စီမင်းတွေကအင်္ဂါနေ့မှာတက်မှတ်ရဲ့ကုံဆုံးမှာဖြစ်ပြီးအသစ်ချမှတ်မဲ့ကန့်သတ်ချက်တွေက96ရာခိုင်နှုန်းလောက်အထိပို့ပြီးတင်ပြတဲ့စီမင်းအစဉ်အဆက်နဲ့ချမှတ်သွားမှာပါ။ဗြိတိန်နိုင်ငံဆေးရုံတွေမှာပထမအထောက်အကူဈေးတွေကိုဒီဇင်ဘာ9ရက်နေ့လောက်ကစပြီးရနိုင်မယ်လို့အစိုးရကခန့်မှန်းထားပါတယ်။ဥရောပမှာဗြိတိန်ကကူးစက်မှုအဆိုးဆုံးဖြစ်ပြီးအခုထိကိုဗစ် -19 ကြောင့်သေဆုံးသူ 9,800 ကျော်ရှိပါတယ်။အခုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ရဲ့အသစ်ချမှတ်မဲ့စီးမင်းတွေအပေါ်မှာပါလီမန်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ချင်းချိုးရေးမှာအောင်မြင်မှုရခဲ့တဲ့တောင်ကိုရီးယားမှာအခုလက်တလောကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာတာကြောင့်နှစ်သက်ကူပွဲတော်ကျင်းပအကွင်ကိုသိမ့်သိမ့်ထားပါတယ်။အမေရိကန်မှာရေကောက်ခံသမ္မတဂျိုးဘိုင်ဒန်ကကိုဗစ် -19 တိုက်ဖျက်ရေးအကြံပေးအဖွဲ့ဝင်တဲ့၃ယောက်ရဲ့အမည်တွေကိုထုတ်ဖော်ကြေညာခဲ့ပါတယ်။တစ်ကမ္ဘာလုံးကိုဗစ် -19 ကူးစက်သူ62သန်းရှိတယ်လို့ Johns Hopkins တက္ကသိုလ်စီးရင်းတွေကဖော်ပြပါတယ်။အမေရိကန်နိုင်ငံကကူးစက်သူ73သန်းနဲ့တစ်ကမ္ဘာလုံးမှာကူးစက်မှုနှုန်းအများဆုံးဖြစ်ပြီးအိန္ဒိယက9သန်းနဲ့ဘရာဇီးလ်မှာ6သန်းရှိပါတယ်။အခုထိတစ်ကမ္ဘာလုံးကိုဗစ် -19 ကြောင့်သေဆုံးသူက1.5သန်းရှိပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဟောင်ကောင်မှာအတူပြည်လူနာ135ယောက်နဲ့လေးလအတွင်းကူးစက်မှုနှုန်းအမြင့်ဆုံးကိုရောက်နေပါတယ်။အဲ့ဒီထဲမှာပြည်တွင်းကူးစက်သူက109ယောက်ရှိပါတယ်။လုံးလုံးဆယ်ချီဟောင်ကောင်မှာစုစုပေါင်းအတူပြည်လူနာ6200ကျော်နဲ့သေဆုံးသူ109ယောက်ရှိပါတယ်။မြောက်ကိုရီးယားမှာတော့ကိုရိုနာဗိုင်းရပ်စ်စက်ဖြစ်ရေးအစီအစဉ်တရအနေနဲ့မြောက်ကိုရီးယားအစိုးရကသူတို့ရေးပိုင်တဲ့အတွင်းစီးနင်းကန့်သတ်ချက်တွေကိုထပ်ပြီးတော့တင်ပြထားတယ်လို့ KCNA သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားမှာပြည်내ပြည်တွင်းငါဖမ်းနိုင်တဲ့စားချက်လုပ်ငန်းတွေကိုတားမြစ်ထားတယ်လို့တောင်ကိုရီးယားကပြောပြီးနှစ်ရက်ကြာမှအခုလိုစီးနင်းတွေကန့်သတ်လိုက်တာပါ။ဒါပေမဲ့မြောက်ကိုရီးယားမှာအတူပြည်လူနာရှိတယ်လို့တခါမှတရားဝင်ထုတ်ပြန်ခြင်းမရှိသေးသလိုဒီပေါ်ပြပကျွမ်းကျင်သူတွေကမေးခွန်းထုတ်နေကြပါတယ်။အိန္ဒိယမှာတော့ဒီကနေ့ COVID-19 တည်ပြည်လူနာ42,000နီးပါးရှိတဲ့အတွက်ကူးစက်သူအရေအတွက်9,000အောက်ကိုကျဆင်းလာတာသတင်းလေးပတ်ရှိနေပါပြီ။အခုဒီကူးစက်သူပေါင်း 9.3 သန်းနဲ့သေဆုံးသူစုစုပေါင်း 36,600 ကျော်ရှိပါတယ်။ကမ္ဘောဒီးယားမှာတော့ပြည်တွင်းကူးစက်မှုအနေနဲ့မိသားစု6ယောက်နဲ့နောက်ထပ်အမျိုးသားတစ်ယောက်ရောဂါကူးစက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘောဒီးယားမှာအခုဒီ COVID-19 ကူးစက်သူ315ယောက်ရှိပြီးအတော်များများကပြည်ပကူးစက်မှုတွေဖြစ်ပါရဲ့ရှင်။အိန္ဒိယနိုင်ငံမှာလေယာစိုက်ပျိုးရေးကဏ္ဍအပေါ်ကန့်သတ်ချက်တွေဖယ်ရှားလိုက်တဲ့ဆိုးရရဲ့ဥပဒေတွေအပေါ်မှာမကြည်နဲ့တာကြောင့်ထောင်နဲ့ချီတဲ့လယ်သမားတွေညူဒေလီမြို့မှာဒီကနေ့တနင်္ဂနွေနေ့မှာလည်းဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ခုလိုလယ်သမားတွေမကြည်မနက်ဖြစ်နေတဲ့ကိစ္စအတွက်ဆန္ဒပြခေါင်းဆောင်တွေလယ်သမားသမဂ္ဂအဖွဲ့တွေနဲ့ဒီဇင်ဘာ3ရက်ဆွေးနွေးဖို့ဖိတ်ခေါ်ထားတယ်လို့ဆိုရကပြောပါတယ်။ဥပဒေပြဋ္ဌာန်းချက်အသစ်တွေရလဲသမားတွေအနေနဲ့သူတို့လေယာထွက်ကုန်တွေကိုဝယ်လည်ကြီးတွေအပါအဝင်ပေးသူဖို့မဆိုရောင်းချနိုင်တာပါ။လက်ရှိမှာသူတို့ထွက်ကုန်တွေကိုအစိုးရနဲ့ကားစီးတွေကိုတင်သွင်းရတာဖြစ်ပြီးဒီပေါ်အနည်းဆုံးဈေးသတ်မှတ်ချက်အမှတ်ကန်ရှိပါရဲ့။ဥပဒေဒီအရာဈေးကွက်မှာလွတ်လွတ်လပ်လပ်ရောင်းချနိုင်မယ်လို့အစိုးရကပြောပေမဲ့ဈေးကွက်အပြိုင်ဆိုင်ဖြစ်လာရင်သူတို့ထွက်ကုန်တွေကိုဈေးပေါ်ပေါ်နဲ့ရောင်းလိုက်ရတာမျိုးဖြစ်နိုင်တဲ့အပေါ်မှာတနိုင်တပိုင်လေလုပ်ငန်းလုပ်ကိုင်နေတဲ့သူတွေကစိုးရိမ်နေကြတာဖြစ်ပါရဲ့။လေယာစိုက်ပျိုးရေးဆိုင်ရာပြည်ပင်ပြောင်းလဲတဲ့အနေနဲ့ပြည်ရန်ကျဲအစ်စ်တွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကစက်တင်ဘာလတုန်းကဆက်ပြီးတော့မိတ်ဆက်ခဲ့တာပါဒီလိုအစ်စ်ပြင်ဆင်မှုတွေကနေလေသမားတွေရပိုင်ခွင့်နဲ့အခွင့်အရေးအစ်စ်တွေရနိုင်လိမ့်မယ်လို့မိုဒီကဒီကနေ့ရေဒီယိုကပြောကြားတဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်ရှင်လက်ဝဲလောကကနေအနားယူခဲ့တဲ့နာမည်ကျော်အမေရိကန်ဟဲဗီဝေးလက်ဝဲသမားမိုက်တိုက်ဆန်တယောက်15နှစ်အကြာမှာလက်ဝဲဂျိုးဝိုင်းနဲ့ကိုတစ်ခေါက်ပြန်ပြီးတော့ဝင်ရောက်လာခဲ့ပါတယ်အသက်54နှစ်အရွယ်ကမ္ဘာ heavyweight champion ဟောင်းမိုက်တိုက်ဆန်ဟာအသက်52နှစ်အရွယ် Ryan Jones Jr. နဲ့စနေနေ့ကတရုတ်ပြထိုးသက်ခဲ့တာပါဒီပွဲဟာအသက်ဝင်လာပြီးတော့တည်ရင်နဲ့အဆုံးသတ်သွားခဲ့ပါတယ်ထိုးသက်ချိန်မှာလက်ဝဲသမားနှစ်ဦးစလုံးသူတို့ရဲ့ထိုးသက်ဟန်တွေကိုပြန်လည်ပြသနိုင်ခဲ့ပြီးတိုက်ဆန်ကတိတိတတ်တာအနိုင်ရဟန်ပေါ်ပြီးမယ်လို့ WBC ဒိုင်းတွေကတည်ရည်ပွဲအဖြစ်သတ်မှတ်လိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့အလယ်က Staples Center အကစားကွင်းမှာတိုက်ဆန်နဲ့ဂျုံစုက2မိနစ်စီနဲ့ပွဲကြီးစုစုပေါင်း10ပွဲထိုးတက်ခဲ့တာဖြစ်ပြီးပွဲချီအလုံးအပြီးမှာတော့နှစ်ဦးစလုံးပြိုင်ပွဲကိုအားရကျင်းတဲ့လို့ပြောပါရယ်
ကမ္ဘာ heavyweight တန်းချန်ပီယံ Mike Tyson ဟာ15နှစ်ကြာလက်ဝဲကြိုးဝိုင်းအတွင်းကပျောက်ကွယ်နေရတာကနေစနေနေ့ကအခုလိုတည်ယူပြပွဲနဲ့ကြိုးဝိုင်းတွေကိုပြန်ပြီးတော့ဝင်ရောက်လာခဲ့တာပါအခုပွဲကတည်ပြပွဲဖြစ်ပြီးတော့တည်ရင်နဲ့အဆုံးသတ်ခဲ့ပြီးမြန်မာတိုက်ဆန်ကငယ်စဉ်ကသူ့ရဲ့နာမည်ကျော်ဆွေမွေးခွေရာထိုးခွက်တင်နဲ့ပြည်သက်စိတ်ဝင်စားအောင်ပြန်ပြီးတော့လုပ်ပြနိုင်ခဲ့တဲ့အတွက်ဒီပွဲဟာသူ့ရဲ့ဘဝအတွက်ကိုဖွင့်လှစ်ပေးနိုင်ွယ်ရှိတယ်လို့ခန့်မှန်းရပါတယ်။နောက်နေ့ထဲမှာလည်းအခုလိုပွဲစဉ်တွေကိုဆက်လုပ်သွားဖို့ရှိပြီးမိုက်တိုက်ဆန်အနေနဲ့နောက်တစ်ပွဲဖြစ်ဥရောပက heavyweight လက်ဝဲသမားတစ်ယောက်နဲ့မွန်တီကာလိုမှာထိုးသတ်ဖို့ရှိပါရဲ့ရှင်။တော်ရရှင်များရှင်တင်းငုံနေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်မှာစစ်ပွဲတွေဆုံးသက်ပြီးရွေးကောက်ပွဲပြန်လည်ကျင်းပနိုင်ရေးဂျပန်နိုင်ငံကဂျာဝင်စ조사ပေးနေတဲ့အပေါ်ရွေးကောက်ခံရခိုင်တိုင်းရင်းသားရေးရာဝန်ကြီးကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံမျိုးသားပြန်လည်တည်မြေရေးဆိုင်ရာဂျပန်စိုးရောက်ကိုယ်စားလှယ်ရဲ့ရခိုင်ကြီးစဉ်ကနေဂျပန်တို့ဂျာဝင်ကူညီဖြည့်ရှင်းပေးနိုင်မှုရခိုင်ပြည်သူတွေဘက်ကဘလို့တုံ့ပြန်တယ်လဲဆိုတာကိုကျွန်မစုမုံစူးစီးတင်ပြပေးကြပါတယ်။စီးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်တွေကဘူးသီးတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေစီမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်ဆိုရအထူးကိုယ်စားလှယ်လက်ဖြင့်ဂျပန်နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာယိုဟီဆာဆာကာဝါဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုနဲ့အတူတက်မတော်ရဟယင်းနေနဲ့မနေ့စနေနေ့တုန်းကသွားရောက်ခဲ့တာပါမြန်မာနိုင်ငံမျိုးသားပြည်လည်တည်မြဲရေးဆိုင်ရာဂျပန်ဆိုရအထူးကိုယ်စားလှယ်ဟာရခိုင်ဒေသခံပြည်သူတွေရင်ဆိုင်နေရတဲ့စီးပွားရေးပညာရေးကျန်းမာရေးဆိုင်ရာကိစ္စတွေနောက်ဒေသတွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားလက်နက်ကိုင်ပြည်ပခါတွေဖြစ်ပွားနေတဲ့အခြေအနေနဲ့2020ရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့အတွက်ဒေသခံတွေရဲ့သဘောထားတွေကိုကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့တယ်လို့ရခိုင်တိုက်ပွဲဆောင်ပြည်သူတွေလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးပစ္စည်းတွေကိုလည်းလှူဒန်းခဲ့ပါတယ်မြန်မာနိုင်ငံမျိုးသားပြည်လည်တည်မြဲရေးဆိုင်ရာဂျပန်ဆိုရအထူးကိုယ်စားလှယ်ရဲ့ရခိုင်ကြီးစဉ်ပေါ်မှာလက်ရှိရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်2020ပြည့်နှစ်ရွေးကောက်ခံရန်ကုန်တိုင်းရဲ့ရခိုင်တိုင်းရင်းသားရေးရာဝန်ကြီးမတ်ထုမေကအခုလိုသုံးသပ်ပါတယ
်အခုလိုမျိုးနေပြီးတော့ကျမတို့ဒီဂျပန်နိုင်ငံရဲ့ဂျာဝင်ဖြန့်ဖြေးမှုသာရှိခဲ့မယ်အဲပြီးလို့ရှိရင်ရွေးကောက်ပွဲတွေကျင်းပနိုင်မယ်။ဒီငင်းချမ်းရေးဖြစ်စဉ်ထဲမှာနေပြီးတော့ပြည်သက်ညှင်းနှိုင်းပေးမဲ့နိုင်ငံတွေနဲ့ပါဝင်လာမယ်ဆိုလို့ရှိရင်တော့အဲကျမတို့အနေနဲ့ကြိုးဆိုပါတယ်။ဘာကြောင့်လဲဆိုတော့ဂျာဝင်ဖြန့်ဖြေးပြီးတဲ့နိုင်ငံဟာတမတ်ကြမယ်။တကယ်တမ်းပြည်သူအကျိုးစီးပွားကိုယူဆောင်လာနိုင်တဲ့အခြေအနေမျိုးမှာဖြစ်မယ်ဆိုလို့ရှိရင်တော့ကျမတို့အတွက်အကောင်းဆုံးဖြစ်ပါတယ်။ဒီအစိုးရရောတမတော်ရောအဲအေးပေါ့နော်ဒီအဖွဲ့တွေကနေပြီးတော့ဒီခိုင်ခိုင်မာမာနဲ့ကျမတို့စတင်ဖို့လိုပါမယ်။အဲအဲ့လိုမှသာနေပြီးတော့ကျမတို့ပြည်သူတွေလိုလားတဲ့ငင်းရဲရေးကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်။ဒါကြောင့်တော့ဂျပန်နဲ့မဟာမိတ်နိုင်ငံတချို့တွေကသာပါဝါမင်းဆိုလို့ရှိရင်တော့ပို့ပြီးတော့ကျမတို့အနေနဲ့အဲတင့်တော်တယ်။ဒါပေမဲ့ဒီဂျောင်းဝင်ပြင်ပြမှုဆောင်ရွက်တဲ့ခါမှာလည်းဒီမြန်မာနိုင်ငံရဲ့ Federal Foundation ပေါ်မှာအခြေခံတဲ့ဂျောင်းဝင်ပြင်ပြမှုဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ကောင်းမွန်တဲ့အခြေအနေတရလို့ကျမတို့သုံးသပ်လို့ရပါတယ်ရှင
်။စီးရေးပရိပခါသာမကကာယောဂါ COVID အနေနဲ့ပါရင်ဆိုင်နေရတဲ့ရခိုင်စစ်ဆောင်ပြည်သူတွေအရေးကူညီပေးတဲ့အတွက်ရောဂျပန်ဆိုရကိုယ်စားလှယ်ဘက်ကရခိုင်ဒေသခံတွေနဲ့ကွင်းစင်းတွေ့ဆုံဆွေးနွေးမှုကိုကမန်မျိုးသားတူးတက်ရေးပါတီရဲ့ဒုက္ခဥတီမွေကကြိုဆိုပါတယ်
ဒီဂျပန်သားမကြီးကိုယ်တိုင်ဂျောင်းဝင်စစ်စားညှိနှိုင်းပေးတာနဲ့ပတ်သက်လို့တော့ကျွန်တော်တို့ကကြိုဆိုပါတယ်ဒါရခိုင်ပြည်နယ်ရဲ့ငင်းချမ်းရေးတဲ့စီးရေးအလားအလာတွေကိုကျွန်တော်တို့ဆော့ဆနိုင်တဲ့အနေအထားမျိုးဖြစ်လာနိုင်စရာအကြောင်းရှိတယ်လို့ကျွန်တော်ကအမြင်ပါတယ်ကျွန်တော်တို့ရခိုင်မှာအခက်အခဲတွေအများကြီးရှိပါတယ်ကြာကျွန်တော်တို့စီးပဋိပက္ခတွေရှိတယ်နောက်စစ်ဘေးရှောင်တွေရှိတယ်ဒီတစ်ခါကြားရမှာကိုဗစ်ပြဿနာနဲ့ဆိုတော့တော်တော်လေးကိုဟိုဒေသခံပြည်သူတွေကအခက်အခဲပေါင်းများများစွာနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အနေအထားပေါ့ဒီဂျပန်အစိုးရကသူငင်းဒါကတော့ဒီရခိုင်ပြည်နယ်အတွက်လည်းအကျိုးရှိသလိုပြည်ထောင်စုအစိုးရအတွက်လည်းလမ်းစာတစ်ခုဖြစ်သွားလိမ့်မယ်အဲ့လိုကျွန်တော်ကတော့အမြင်ပါတယ
်လက်တလောအပြည့်ရပြီးတော့တိုက်ပွဲတွေညှိတက်ဆပြုနေတဲ့ရခိုင်ပြည်နယ်ရဲ့ငင်းညံရေးဖြစ်စဉ်တိုးတက်လာနိုင်ရေးဂျပန်ပါဝင်လူပုဂ္ဂိုလ်ဖွဲ့စည်းတွေရဲ့ဂျာဝင်စစ်စက်ညှိနှိုင်းမှုတွေရဲ့အလားအလာပေါ်မှာနိုင်ငံရေးအကဲခတ်ဥမမောင်ဆိုကလည်းအခုလိုသုံးသပ်ပါတယ်
လုံးလုံးပြန်မှာတော့တက်နေအေးနဲ့အပြည့်ရမယ်အောင်လို့ဒီနေ့ပြရကြည့်ရတယ်ကြာဒါတော့လက်တိကျတယ်ဖြစ်ရတယ်ကြာဟုတ်ဒီချိန်ကြီးကတော့ဂျပန်ရဲ့ဝင်ရောက်ပြည်ညင်းနေမြေပေါင်းနေရတဲ့လူတွေပြောပါမယ်အဲ့တော့အဲ့ဒီဒီပြတစ်ချက်ကြတော့ဒီကြေးစားနေတာကတော့အဲ့ဒီနောက်ဆက်တွေရေးတော့ပြင်ပတိုင်းပြီးတော့ကြေးစားနေတယ်ဘယ်လောက်ထိအောင်မြင်နေလဲဆိုတော့ကျွန်တော်
ောင်းပြီးနေအောင်လို့ထင်ပါတယ်။အရင်ဒီပါတီနဲ့တွေ့တဲ့အချိန်မှာလည်းဒီကိစ္စဒုက္ခတွေကြီးကျယ်လာနေတဲ့အမျိုးရှိရဲ့ဒီစီးကိုနည်းဆိုပြီးတော့ဂရီပြေးတော့တွေ့ရပါလား။ဒီမှာလည်းဒီလိုကြီးကောင်းဆန်းကြီးဖြစ်လာနိုင်တယ်လို့ပဲပြောရမှာ
။ဒီလနိုဝင်ဘာလဇာမိုင်းတို့ကမြန်မာနိုင်ငံမျိုးသားပြည်လဲတင်းညက်ရေးဆရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဟာနိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နောက်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ပါနေပြည်တော်မှာတရားစီတွေ့ဆုံခဲ့ပြီးရွေးကောက်ပွဲဆရာကိစ္စရက်တွေနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်ကျွန်မစုမမ
ကျွန်တော်ဝင်းမင်ပါတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့လာမယ့်နှစ်မှာအနားယူမယူပေါ့ပေါ့ကြာနေကတက်မတော်သတင်းစာရှင်းလင်းပွဲတဲ့မိခဲ့ရမှာတက်မတော်ပြန်ချာရေးဖွဲ့ကထဗိုလ်ချုပ်ဇော်မင်းထွန်းကဥပဒေတိုင်းချင်မှာပါလို့ဆိုလိုက်တာကဘလူအသေးပဲထပ်ပြီးအရေးပါတာကိုသူတည်တည်တူနဲ့တက်မတော်ရရှိဝင်းကြီးဟောင်းတူကိုမေးထားပါတယ်။တကောင်းနိုင်ငံရေးလေလာမှုအဖွဲ့မှုဆောင်ဒါရိုက်တာကိုရဲညွှန်းဟင်းကဒီဥပဒေတိုင်းဆိုရမှာဘယ်အမိန့်ဥပဒေကိုရည်ညွှန်းမှမရှင်းဘူးလို့အခုလို့ရှင်းပြပါတယ
်။အသက်65နှစ်ပြည့်ရင်လာယူမယ်ဆိုတဲ့ဟာကိုကြီးနှင်းပြီးတော့ပိုကာပြီးပြောနေကြတာမျိုးအဲဒီလိုများလဲဥပဒေကိုပြောရင်တက်မတော်အရာရှိကလိုအပ်တယ်ဆိုရင်တတိပိုင်းမှာတန်းတူပြီးတော့တောင်းထမ်းဆောင်လို့ရတယ်
နိုင်ငံရေးလေလာသုံးသက်သူပြန်ချာရေးဝန်ကြီးဟောင်းဦးရဲချွတ်ကလည်းဒီတတန်းပေါ်အမိန့်ဥပဒေနှစ်ခုရှိတာကိုတစ်ခုစီအခုလို့ရှင်းပြပါတယ
်ပထမတစ်ခုကတော့နောက်ဆုံးအကြည့်ပြတာပဲတန်တနာကောင်စီကာကွယ်ရေးဝန်ထမ်းကကောင်စီအမိန့်က65နှစ်ချီတောင်းဝန်ထမ်းဆောင်ဝင်ရှိတယ်ဆိုတာပါပါတယ်ဒါပေမဲ့1984ခုနှစ်ကထုတ်ထားတဲ့တန်တနာကောင်စီအမိန့်တစ်ခုရှိသေးတယ်အဲ့ဒီအမိန့်ကတော့ဒီစစ်မှုထမ်းလိုအပ်လို့ရှိရင်တစ်နှစ်စီတစ်နှစ်စီတန်းတူးလို့ရတယ်ဆိုတဲ့အမိန့်လည်းရှိတယ်အဲ့တော့ဗိုလ်ချုပ်ဦးသန်းရွှေကနောက်ဆုံးအချိန်ထိအဲ့ဒီတန်တနာကောင်စီအမိန့်ရနှစ်စဉ်တန်းတူးလို့တော့ပေါ့
အဲ့ဒီတော့ဒီအမိန့်ဥပဒေကြောင့်ရအနာယူခြင်းလည်းရတယ်မယူခြင်းလည်းရတယ်ဆိုတဲ့သဘောမျိုးလားလို့မေးရမှာဦးရဲ့ချက်က
ဟုတ်ကဲ့ဦးအဲ့ဒီကုလုံးထိုက်တာသူလို့လို့ရတဲ့သဘောမှရှိပါတယ်
အဲ့ဒီတော့ကာကွယ်ဦးစီးချုပ်အနေနဲ့နာမနာကိစ္စကိုစဉ်းစားရမှာဘလို့အဓိကအချက်တွေပေါ်မူတည်နိုင်ပါလဲလို့မေးရမှာကိုရဲမျိုးဟင်းက
ဒါမင်းအစိုးရအဖွဲ့ချိန်ကြီးချိန်ကြီးလည်းကြည့်နေတယ်အနောက်ဆိုင်ကတည်းကပြရရှိတဲ့အချိန်မှာသူ့ရဲ့အမျိုးသားဘလို့ချန်ခဲ့မျိုးဆိုရင်ဒီ ICC ကို ICJ တို့ကလည်းပြရနေနေရှိနေသေးတယ်ပေါ့
ဒါပေမဲ့ဦးရဲထွက်ကတော့တိပဖီအားထက်ကြည်တွင်စိုးရိမ်မှုကပဲအဓိကကြာနိုင်တယ်လို့အသုံးသတ်ပြပါတယ
်ကြည်တွင်နိုင်ငံရေးအခြေအနေနဲ့နောက်တမလို့ရဲ့လူသားနိုင်ငံကြီးမှာပါဝင်တဲ့ခန်းကဏ္ဍကိုဘယ်လိုဆက်ကောင်းချေပေါ်မလဲဆိုတဲ့အချက်တွေကလည်းအဓိကဆုံးဖြတ်တော်လိမ့်မယ်။အဓိကအပြည့်ငင်းကြိုင်းလုပ်ငန်းရှင်နဲ့ဖွံ့ဖြိုးအခြေခံဥပဒေပြင်ဆင်လုပ်ငန်းတွေမှာတမလို့ရဲ့အဓိကစိုးရိမ်ချက်ကတော့ခွဲထွက်ရေးပြည်အောင်စုပြုကွေးရေးကိုဥတည်သွားမဲ့ကိစ္စတွေမဖြစ်ဖို့ပေါ့။
အဲဒီတော့အခုအချိန်မှာဒီစိုးရိမ်ရတဲ့အနေအထားရှိပါလားလို့မေးရမှာဦးရဲချက်က
NLD ပါတီကအရင်2015တောင်မှပို့ပြီးတော့မှအများစုရတာတွေအတော့ကြောင့်မလို့သူတို့ရဲ့နိုင်ငံရေးအာဏာကိုပို့ပြီးတော့မှတုံးချလာမယ်။တိုင်းရင်းသားတွေဘက်ကလည်းနိုင်ငံရေးနယ်ပယ်ထဲမှာတိုင်းရင်းသားပါတီတွေရဲ့အခန်းကဏ္ဍကိုချဲ့ထွင်မှုစူးစမ်းလာမှာအခုရေတော့ပေါ်မှာမအောင်မြင်တဲ့သဘောဖြစ်တော့တယ်မှာတချို့ဆရာထက်တာမှုလွန်ခဲ့နေတဲ့လူတွေကလက်နက်ကင်ဘက်တွေကိုပို့ပြီးတော့အာသာတော်တဲ့လက်နက်ကင်ဖွဲ့စည်းတွေမှလည်းနိုင်ငံရေးပေါင်းကိုချဲ့လို့ရပါမလားဆိုတော့စိတ်ပြေဝင်လာနိုင်တာပေါ့ဒီလိုငင်းငယ်ကမှတော်ပြီးတော့အကျိုးတက်ရောက်တာအဲ့တော့အဲ့ဒီနှစ်ခုကိုကြိုင်တော့ထိမ့်သိမှုကခုမှစပြီးတော့တမတော်ကဥပဒေတော်ဝင်ရိုးတူကလုံနိုင်သွားရှိမလားဆိုတော့တမတော်ကစဉ်းစားနေတဲ့အချက်လို့ကျွန်တော်ထင်ပါတယ
်ခုလိုအချိန်မှာတမတော်ဘက်ကရောအစိုးရဘက်ကပါရှေ့ရေးစိုးရိမ်မှုတွေရှော့ချနိုင်ပြီးပုံမှန်ပူပေါင်းဆောင်ရွက်နိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့ဆက်မရမှာဦးရထကဒေါက်ဆန်းစုကြည်သမရဖြစ်ဖို့ဟန်တာနေတဲ့ပုံမှန်59စာလုံးပေါ်တက်မတော်ကဘလို့သဘောထားမလဲနဲ့တက်ဘက်ကနိုင်ငံဥဆောင်မှုကိုအာမခံမဲ့ဖွဲ့စည်းအုပ်ချုပ်ပုံတဲကအခြေခံမူပုံမှန်6နဲ့လွတ်တော်တဲ့မဲ85ရာခိုင်နှုန်းကျော်မှဖွဲ့စည်းပုံပြင်နိုင်တဲ့ပုံမှန်436ပေါ်ဒေါက်ဆန်းစုကြည်နဲ့ NLD ဘက်ကဘလို့သဘောထားမလဲပေါ်မူတည်တယ်လို့ဆိုပါတယ်အဲ့ဒီတော့ဒီပေါ်နှစ်ဖက်ဘလို့ညီနိုင်ချေရှင်းတင်ပါလေလို့မေးရမှာဦးရဲထွက်ကပဲ
တစ်ဖက်က59ဆောင်းနဲ့ဘာလို့လိုက်လျောမဆိုရင်တစ်ဖက်ကလည်းကျွန်မကတမ်းတော်ရဲ့အမျိုးသားနိုင်ငံရေးနဲ့ပတ်သက်လို့အမတ်ခံတဲ့အချက်အချက်ကိုနောက်ဘယ်နှစ်တွင်ထိထူထားမလဲဆိုတာမျိုးနဲ့ပုံမှန်နေနေစကားပြောကြမှာရမယ့်အခြေအနေမျိုးရှိပါ
တကယ်တော့အခုလိုတက်ထိပ်ပိုင်းနဲ့ဆွေရထိပ်ပိုင်းခေါင်းဆောင်နှစ်ဦးရွေးကောက်ပွဲအပြီးအများဆုံးတက်ဖို့အရေးကြီးနေတာကိုနိုင်ငံတကာဘက်ကတိုက်တွန်းနေချိန်မှာဒီကာကွယ်ရေးဦးစီးချုပ်တက်တန်းကိစ္စပြောဆိုမှုတွေဖြစ်လာတာပါခင်ဗျာကျွန်တော်ဝင်းမမ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါမြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါရှင်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း 26,000 ကျော်တဲ့65ရာခိုင်နှုန်းဟာအသက်50အထက်အရွယ်တွေဖြစ်တယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းဆိုးက VOE ကိုပြောပါတယ်အရေးကြီးဆုံးလေးလာတွေ့ရှိချက်တွေတဲ့ဗိုင်းရပ်စ်ဟာအသက်နဲ့အချိုးကျနေတာတွေ့ရပြီးအသက်ကြီးလေလေပိုးပြီးကူးစက်ခံရမှုရှိလာလေလေဖြစ်တယ်လို့ဒေါက်တာမင်းမင်းဆိုးကပြောပါတယ်။ COVID-19 ကပ်ရောဂါနဲ့ဗိုင်းရပ်စ်ကူးစက်မှုထူးခြားချက်တွေနဲ့ပတ်သက်လို့ဒေါက်တာမင်းမင်းဆိုးကိုဆက်သွယ်မေးမြန်းထားပါရှင့်။ American ဒီထောင်စုမှာဒီနောက်ပိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့ယောဂါလက္ခဏာတွေကရောအရင်ကူးစက်တဲ့အချိန်တုန်းကဖြစ်တဲ့ယောဂါလက္ခဏာတွေနဲ့ရောဘယ်လိုကွာခြားမှုရှိပါလဲဆရာ
။ဘာမှဒါကြီးကြီးကြီးမားမားခြားနာပြောင်းလဲလာတော့မတွေ့အောင်ပေါ့နော်။ဟိုတုန်းကတော့ဖြစ်ကစားဆိုတော့ဟိုဒီလိုလက္ခဏာကောဖြစ်နိုင်လားဟိုလိုလက္ခဏာဖြစ်နိုင်လားကျွန်တော်တို့ data ပေါ့ data စုနေတဲ့အချိန်ပဲရှိသေးတယ်ဆိုတော့တခုသစ္စာလက္ခဏာကိုဗစ်နဲ့ပတ်သက်ပြီးပေါ်လာကြတော့ document လုပ်ပြီးပြည်သူသိပြီးတယ်ပေါ့နော်အဲ့တော့ခု6လ9လရှိသွားပြီဆိုတော့ဟိုလက္ခဏာတွေကတာကြီးပေါ့နော်ဟိုစာတွေ့ကစာတဲ့သူချာချာပို့ပြီးတော့တွေ့မလာဘူးပေါ့နော်အထူးဖြင့်ဟိုအနတ်မရတာနဲ့ဒီပါဇက်ရတာပေါ့နော်ဒီပါဇက်ရတာပြတ်သွားတာအဲ့ဒီဟာလေးပဲနည်းနည်းအထူးချာချာတွေ့ရတယ်။ဇန်နဝါရီကတော့ပုံမှန်ရာသီတုပ်ကွေးတွေမှာဖြစ်တယ်လို့ပဲပြန်မှချောင်းဆိုးတယ်၊သက်ရှူကျက်တယ်၊ဖျားရှိတယ်ဆိုတော့ဘာမှဟိုကိုဗစ်လက္ခဏာတိတိကျကျပြောဖို့ကခက်တယ်လေ။စမ်းသပ်စစ်ဆေးမှုမလုပ်ခင်လည်းပြောဖို့ကရန်ခက်တယ
်။အခုလက်ရှိအမေရိကန်ကဒီကူးစက်မှုအဆိုးဆုံးအများဆုံးလူသေမှုအများဆုံးနိုင်ငံထိတ်ဆုံးမှာပဲရှိနေသေးဆိုတော့လေဆရာတို့အခုဒီထိန်းချုပ်ကယောဂအဲကာကွယ်ထိန်းချုပ်ရေးမှာအဓိကဆရာတို့ရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်စိန်ခေါ်မှုတွေကတော့အများကြီးပဲပေါ့နော်ဒီနိုင်ငံမှာခုကဘာမှအမြင့်ဆုံးကူးစက်ပြန်ကူးစက်မှုဖြစ်သွားတယ်နော်သူပြင် community ထဲမှာပြန်နာမှုတွေကတနည်းတစ်နည်းဆိုရင်၄၅ပေါင်းလေတင်ရှိတယ်ကုသခံရတာအနည်းဆုံးပေါ့နော်အချို့နေ့ဆိုရင်ပိမဲ့ချီပြီးဖြစ်ကုန်တာလို့အဲ့တော့ဒီလို community transmission ပေါ့ community ထဲမှာအဲ့လိုအရန်ပြန့်နှံ့မှုရန်များလာပြီးဖြစ်တဲ့အတွက်အစိုးရဘိုင်းဟောကျန်းမာရေးအနားဆိုင်ဘိုင်းနေရာရောကျွန်တော် contact tracing တွေကိုတော့ပိမလုံးနိုင်တော့ဘူးပေါ့နော်မလုံးလည်းမလုံးတော့ဘာကြောင့်အချိန်နေရာဒီကောင်လေးအဲ့လို contact tracing လိုက်လုံးနိုင်ဖို့အတွက်resources တွေပေါ့အခြေအနေမရှိတော့ဘူးကျွန်တော်တို့ဆီမှာအဲ့တော့တိုင်းနိုင်ငံလက္ခဏာဟိုများများစစ်ပေါ့နော်များများစစ်မယ်များများတွေ့မယ်တွေ့တယ်ဆိုရင်ချက်ချင်းဒီလူနာနဲ့သူ့ရဲ့မိသားစုကိုချက်ချင်းအိမ်မှာပဲနေခိုင်းမယ်ကောင်းဆုံး treatment ပေးမယ်တိုင်းနိုင်ငံဆေးရုံကိုမခေါ်ဘူးကျွန်တော်တို့ဒီမှာတော့တော့ချိန်နေဆုံးမှာပဲဆေးရုံကျွန်တော်ပေးတတ်တယ်ဒီလောက်ချိန်နေမဆုံးတော့တိုင်းရောပြားနဲ့ပြန်မချောင်းဆိုးလောက်ပဲဆိုရင်တော့ကျွန်တော်အိမ်မှာပဲနေခိုင်းတယ်ဈေးကမ်းမှာကုတယ်ဒီလောက်ပဲပေါ့နော်ဆေးရုံပြတတ်တာတို့ကျွန်တော်ကာရန်တင်းစင်တာပို့လာတာတွေကျွန်တော်တို့မလုပ်ဘူးလောက်ဖို့လည်းအချိန်ရမပြီးတော့ဘူးဘာလို့လဲဆိုတော့တနေ့တနေ့တောင်းနဲ့တိတ်နဲ့ချီပြီးကုနေပြီဖြစ်တယ
်ဆရာအဲ့တော့ဒီကုသမှုအနေထားရကြည့်မယ်နောက်တည်ဆုံးမှုအနေထားလည်းကြည့်ရတဲ့ခါကျတော့ဟိုဘလို့လူတွေမှာပို့ပြီးတော့ကူးစက်မှုများနေတယ်လေနောက်ပြီးတော့ဟိုတည်ဆုံးတဲ့သူတွေထဲမှာရောဘယ်အဲ့လိုမျိုးအသက်အရွယ်အရာရောဖြစ်ဖြစ်ဘယ်အပိုင်းကတည်ဆုံးမှုအများဆုံးဖြစ်နေလဲဆရာ
ကျွန်တော်တို့သူတင် March ပေါ့နော် March လောက်ကနေစပြီးကျွန်တော်တို့ယောဂထိန်းချုပ်ရေးဌာနအနေနဲ့စောင့်ကြည့်တယ်ပေါ့တမန်ကျွန်တော်စောင့်ကြည့်တဲ့ဘာတွေ့ရလဲဆိုတော့အများစုဒီဇန်နဝါရီ March ကနေခု November ဒီခု ကာလတွေမှာအများစုကုဆက်တဲ့ပိုင်းက session နဲ့တက်90ကျန်လူငယ်လူလတ်ပိုင်းတွေပေါ့နော်လူငယ်လူလတ်ပိုင်းတွေမှာအများဆုံးကုဆက်ခံရတာတွေ့ရတယ်ဘာလို့သူပြန်ဘာလို့လဲဆိုတော့သူတို့တခြားအသက်အရွယ်ကလေးလေးတွေနဲ့ဆိုင်ရင်လူကြီးတက်ကြီးတဲ့လူတွေနဲ့ဆိုင်ပို့ပြီးတော့ပြင်ပေါက်အိမ်ပြင်ပေါက်ထွက်တဲ့အတွက် exposure ပုံများရပေါ့နော်ယောဂပို့ကုဆက်ခံဖို့ chance ကသူများတဲ့ဆိုင်ပို့ပြီးများရပေါ့နော်အဲတော့ဒီလူငယ်တဲ့လူလတ်ပိုင်းတွေမှာအများစုကုဆက်ခံရတဲ့ကုဆက်ခံတဲ့လူရဲ့90%ကျော်တော့ကျော်လာအဲ့ဒီအသက်အရွယ်ပိုင်းခြားမှာအဓိကပဲနိုင်ငံမှာကျောင်းလူကြီးဆိုရင်65အထက်လို့သတ်မှတ်တယ်အဲတော့ဒီ65အထက်ဆိုရင်ကုဆက်ရခိုင်တော့15%ကျော်တော့အောက်လောက်ပဲရှင်သိမှမရအောင်အဲ့တော့အဓိကဒီလူငယ်နဲ့လူလတ်ပိုင်းမှာပဲအဓိကတွေ့နေရတယ်သူတို့ကအလုပ်သွားတယ်သူတို့ကအပြင်သွားတယ်ပေါ့နော်အပြင်သွားတယ် gathering တွေသူတို့လုပ်ကြမယ်အဲ့တော့အဲ့ဒီကနေပဲအဓိကကူးစက်ခံတွေ့ရအဲ့တော့လူငယ်တွေမှာလူငယ်နဲ့လူလတ်မှာအဓိကကူးစက်မှုများတယ်အဲ့မဲ့တိတ်ဆုံးနာရီပေါ့နော်တိတ်ဆုံးနာရီနောက်ပုံမှန်ယောဂကူးစက်ခံရလူငယ်တွေဆိုရင်ညာဖြစ်ရဒီတိုင်းပဲဒီဘက်ကကမ်းမြန်မြန်ပြန်ပြောင်းသွားတယ်ပေါ့နော်သူတို့ရဲ့ကိုယ်ခံစားအကောင်းတဲ့အတွက်ဒီလူကြီးတွေကြတော့ကိုယ်ခံစားမကောင်းဘူး။နောက်လူငယ်လူလက်ပိုင်းတွေမှာလည်းလို့သူတို့မှာခြေကံနောက်ဆက်တွေယောဂခြေကံယောဂလေးတွေရှိတယ်။ဥပမာစီးကျို့ရောတွေတောရောကြောက်ကဲ့ယောဂရောအဆုတ်ယောဂနှလုံးယောဂရဲ့ဒါမျိုးလေးဒီလိုတစ်ခုယောဂရှိတဲ့လူငယ်လူလက်တွေမှာပဲဖြစ်ဖြစ်နောက်အဲဒီသူပြင်လူကြီးပေါ့လူကြီးတွေမှာအဲဒီလိုလူတွေမှာတော့ဒီဆုံးတော့ရောင်းမြင့်နေတာတွေ့ရသူပြန်ဒီအမေရိကန်မှာဒီဆုံးမှုဒီဆုံးတဲ့လူခုဆို2000လောက်ရှိပေါ့အဲ့တော့ကြံ့ရပါတော့အဲ့တော့80ရာခိုင်နှုန်းကဒီ65နှစ်အထက်ပဲအဲ့တော့တော်တော်အန္တရာယ်ကြီးတယ်အသက်ကြီးတဲ့လူတွေအတွက်တော့ဒီ15ရာခိုင်နှုန်းလောက်ကဒီအသက်50နဲ့65ကြာပေါ့အဲ့တော့ဆိုကြင်တာအသက်50အထက်က95ရာခိုင်နှုန်းရှိတယ်ဒီဆုံးမှုတွေကအဲ့တော့တင်နိုင်ငံမှာဖြစ်ဖြစ်ဒါကြောင့်လည်းဒီတက်ကြီးတဲ့လူတွေနဲ့ချိန်အခြားယောဂချိန်ယောဂကြောင်းရင်းခံနေရှိတဲ့လူတွေတက်နိုင်များဟိုအိမ်မှာပဲနေခိုင်းတာအဲ့ဒီချက်ကြောင့်ပဲယောဂဘိုးခံတဲ့လူကရုတ်တရက်ချင်းတော့လူငယ်လူလတ်ပိုင်းမှာများပြီမဲ့တကယ် complication တွေယောဂပို့ဆိုးလာတာတွေတေတာတွေပို့တွေ့ရတာတော့ဒီတက်ကြီးတဲ့လူတွေနဲ့နောက်လူငယ်လူလတ်ပိုင်းမှာဆိုလည်းခြေပြန်ချာယောဂရှိလူတွေပေါ့နော်အဲဒါကြောင့်အဲ့ဒီလူတွေကပို့ပြီးကေယူဆိုင်ဖို့လုပ်တယ်သူတို့ချမ်းမာရဲ့
ဆရာအဲ့တော့ဒီဗိုင်းရပ်စ်ကသူကဟိုအသက်အရွယ်ပေါ်လိုက်ပြီးတော့ဟိုဘယ်လိုတက်ရမှုရှိရဥမာကလေးတွေကိုရင်တော့ကူးစက်ခဲ့တယ်ဆိုတာမျိုးလည်းရှိလာပြီးတော့အခုနောက်ပိုင်းဒီကူးစက်မှုနှုန်းတွေဟိုဆက်ပြီးများနေတဲ့ထဲမှာဒီကလေးတွေပေါ့နော်18နှစ်ယောက်ကလေးတွေဒါမှမဟုတ်မွေးပြင်းစားကလေးတွေအဲ့လိုမျိုးတွေအပါအဝင်ပေါ့နော်ဗိုင်းရပ်စ်ရဲ့တက်ရမှုကဘယ်လောက်ထိရှိလဲဆရာ
ဒါတော့ဟိုဒီ virus ကသစ်စားလဲဖြစ်တယ်ဘယ်သူမှလည်းမတွေ့ဘူးအဲ့တော့ကျွန်တော်တို့စက်နိုင်များဒီအပါလုံးမှာရှိတဲ့ data တွေသူပြင်အမေရိကန်မှာဆိုအမေရိကန်ဆေးရုံတွေမှာရှိတဲ့ data တွေကျွန်တော်တို့ကောက်ယူပြီးကြည့်ပြီးတော့မှကျွန်တော်တို့ဆုံးဖြတ်တာပေါ့နော်အဲ့တော့ဒီ data တွေကဘာပြနေလဲဆိုတော့ဒီ covid ကတကယ်တကယ်ကြတော့အသက်နဲ့သူက direct အချိုးကျနေတွေ့ရတယ်အဲ့တော့ဆိုရင်အသက်ကြီးလေ covidin fact virus good set cable chance ကပုံများလေးလေးဆိုတွေ့ရတယ်။ဒီအဲ့ဒါကြောင့်အသက်ကအရင်ရေးကြည့်တယ်ဒီအသက်ပိုင်းခြားကိုကအသက်ချင်းကြီးတယ်လို့ good set ပို့ chance ကပို့ပြီးများတာတွေ့ရတယ်။ဒါတော့တစ်ချက်ပေါ့။အရင်လည်းရေးကြည့်တယ်။ဟိုခုနပြောသလိုဟိုလူငယ်လူလတ်တွေမှာအများစုတွေ့နေဆိုတော့ပြောရဟိုအပြင်ထွက်တဲ့အပြင်ထွက်တော့ပုံများလို့လေ။အဲ့တော့တကယ်ကြတော့အကောင်လုံးအသက်ကြီးငယ်မျိုးအကောင်လုံးအပြင်ထွက်နေနိုင်ဒီထဲမှာမျိုးရှောက်ပြီးသွားနေနိုင်ဆိုရင်လူကြီးတွေအဓိကထိမှာပဲအဲ့တော့ဆိုရင်ကဒီကုဆက်မှု chance for risk ပေါ့နော်ဒါ risk ဆိုတာဒီကုဆက်ခံဖို့ chance ကအသက်နဲ့ညာပို့အသက်ကြီးလာညာပို့ပြီး chance ပို့ညာမှာအဲ့အဲ့လိုပဲအချိန်ထဲမှာလည်းဒီလိုရောဂါဝင်သွားပြီဆိုရင်လည်းအသက်ငယ်တဲ့လူတွေဆိုင်အသက်ကြီးတဲ့လူတွေမှာဟို complication ပေါ့ပုံမှန်ယူကိုမယူတာပြန်ပြောက်သွားမယ်ဆိုပို့ပြီးတော့ဒီအဆုတ်ကိုပို့ပြီးပျက်စီးစေတဲ့ပျက်စီးစေအောင် complication တွေဖြစ်လာတယ်။နောက်တကူလုံးမှာရှိတဲ့အခြားရောဂါတွေနှလုံးတွေဒီလိုဟာတွေလည်းထိခိုက် vital organs ကိုထိလာနိုင်တဲ့ chance ကလူကြီးတွေမှာပုံများတယ်။မ Now,
ลูเนลูแลเอาซะเลยอาชาเฉยกันเนาะชายอกาชื่อเลยมาซะชาสกาปูญาออกตุยอ่ะเออโหกลีดิมาอุบมาบ่เนาะมูลาแดนนี่อเลแดนนี่ดีมูโจกลีดิมาอ๋อตรุไวรัสกากุสะมุนုံเนเดะหลุเปียวลุยาละดาหมอกุสะนี่เป็นเลยตรุอ่ะบามายอกาไม่ปะเวเนยอกาเวนาไม่คันซ่าอ่ะบุนาเสียอะลุอชวยดิจ่ารอบลุขึ้นลานัยเลยเสีย
ကျွန်တော်ကတော့ relative term ပဲပြောတာမဟုတ်ဘူး relative term ဆိုတာအတိုင်းရဲ့အတိုင်းမှာတော့risk ကရှိနေတယ်အန္တရာယ်ရှိတယ်အဲ့မဲ့ကျွန်တော်တို့ကလူကြီးနဲ့ရှင်တော့လူငယ်ကနည်းနည်းလေး risk နည်းတယ်ပေါ့တက်ခုနပြောဆိုတက်ကြီးလေးအန္တရာယ်တော့ကိုကြီးလာတယ်ဒါပေမဲ့ကျွန်တော်ကလေးတွေမှာမရှိဘူးလားဆိုတော့ risk ကရှိနေတာပဲကျွန်တော်ပုံကြောက်တာဘုကနာပြောဆိုကျွန်တော်ပေါ်ပဲပလီတီနဲ့ပြောတာတော့ရစ်ကပုံများတဲ့အသက်ကြီးရင်ဂလိုဘယ်ကိုလူငယ်လူလတ်မှာလဲယောဂါခြေခံရှိရင်အန္တရာယ်ကြီးတဲ့ပြောပေမဲ့တာမန်ကျန်းမာစီတဲ့လူတယောက်ကလည်းယောဒီယောဂါဝင်သွားပြီးအချိန်မီသေဆုံးသွားနိုင်အောင်ကျွန်တော်တွေ့ရတယ်ကျွန်တော်ခန္ဓာကိုယ်ကဒီ virus ကအသက်ပြတ်တဲ့အတွက်ကျွန်တော်ခန္ဓာကိုယ်ကပြန်ပြီးတုံ့ပြန်တယ်အတုံ့ပြန်တဲ့အခါမှာခါရီကျတော့ ပုံမှန်တက်ကိုပို့ပြီးတော့တုံ့ပြန်လာတွေ့ရတယ်ချို့လူတွေမှာလူငယ်ပိုင်းနေရာစားအဲ့ဒီလိုတုံ့ပြန်မှုကပုံမှန်နဲ့ပို့ပြီးများလာရင်ဒီလို cytokine storm တွေဖြစ်လာပြီဆိုရင်ဒီလူဟာအရင်ကဘလောက်ပဲကြမ်းမှာကြမ်းမှာသူ့ရဲ့ကိုယ်ခံစားအပုံမှန်တက်မတရားကိုပြန်ပြီးတော့ဟိုတုံ့ပြန်နေအတွက်ဒီလူဟာအချိန်မီသေသွားနိုင်တယ်အဲ့ကြောင့်မလို့ကျွန်တော်တို့ဟိုကလေးလေးတွေမှာဒီကျွန်တော်အမေရိကန်မှာဆိုကျွန်တော်ကြောင်းနေခုချိုးချိန်ပြီးနေတော်များများမှာမဖွင့်သေးဘူး ဖတ်တဲ့ရွေးချက်ကဒီကလေးတွေ risk ကလူကြီးတဲ့ဆိုင်နဲ့ပေမဲ့တကယ်ဒီကလေးကိုပိုးဝင်သွားရင်ဒီကလေးမှာဘာဖြစ်မလဲဆိုတော့ကျွန်တော်ဘယ်လိုမှမပြောနိုင်ဘူး။ခုနကပြောဆို cytokine storm တွေဝင်လာတယ်ဒီကလေးရဲ့ body immunity ခန္ဓာကိုယ်စားတုတ်ပြန်မှာပုံမှန်နဲ့ပုံမြင့်လာပြီဆိုဒီကလေးတွေကသေသွားနိုင်တယ်။အဲဒါကြောင့်မလို့ကျွန်တော်တို့ဟိုကြောင်းနေခုချိန်ပြီးတော့တတ်နိုင်များပြင်းနေတော်များများမှာပြင်းနေအချွေမှုတွေကမဖွင့်သေးဘူးပေါ့နော်။
အမေရိကန်ကုသရောဂါကာကွယ်ထိန်းချုပ်ရေးစီဒီစီမှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းစိုးကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။ UA မိုဘိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA မိုဘိုင်းအက်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။အန်ဒရိုက်ဖုန်းတွေအတွက်ဆိုရင်ဂူဂယ်ပလေးနဲ့အိုင်ဖုန်းတွေအတွက် Apple App Store မှာ VOE Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOE မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ဆန်စုကြည်ငင်းကြိုင်းလုပ်ငန်းရှင်ကို ပြန်တုံးသက်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်ရဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရဲ့ရှင်။အစိုးရနဲ့အပြစ်ခတ်ရက်စဲပြီးဒိုင်းပြည်လုံးဆိုင်ရာအပြစ်ရဆာချုပ် NCA လက်မှတ်ထိုးထားတဲ့ဒိုင်းသားလက်နက်ကင်ဆယ်ဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာ25ရက်နဲ့26ရက်နေ့မှာအွန်လိုင်းကနေအစည်းအဝေးလုပ်ပါတယ်။ အစည်းအဝေးမှာငင်းကြိုင်းနဲ့ပတ်သက်ပြီးရှေ့အကောင့်တွေပုံမဲ့လုပ်ငန်းတွေကိုဆွေးနွေးတဲ့အပြင် 2020 အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုလည်းဝမ်းမြောက်ဂုဏ်ယူကြောင်းတုံ့ဝန်လှပို့ပါတယ်။တုံ့ဝန်လာထဲမှာသူတို့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်းရေရှည်တည်တဲ့ခိုင်မြဲတဲ့ငင်းကြိုင်းရေးရရှိရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးအတွက်မကြာခင်အသစ်ဖွဲ့စည်းမဲ့အစိုးရနဲ့အတူနိုင်ငံရေးဂရီကဝတ်ခိုင်မာစွာနဲ့ ကျိုးပန်းတိဆောက်သွားမဲ့အကြောင်းဖော်ပြထားပါတယ်။ပြောရရင်2016အစိုးရအာဏာရလာစဉ်ကတည်းကငင်းကြိုင်းလုပ်ငန်းကိုဥဆောင်ကောင်ထယ်ဖော်ခဲ့တဲ့ NLD အစိုးရအနေနဲ့လာမယ့်အနာဂတ်ကာလမှာလဲငင်းကြိုင်းလုပ်ငန်းစဉ်မှာအားနည်းချက်တွေအများကြီးရှိနေတာတွေ့မြင်ကြရတဲ့အပြင်ဝေဖန်မှုတွေလည်းကြေကြေပြတ်ပြတ်ရှိနေပါတယ်။
ये से आना शेन के लो तमना उतें से सोया लट्ठा का सा टाइना लेने का इन्हें अपने कहिए से ये निंजे सुनने पर रिप्टिंग आई लट्टे जाले चिकन पुरी ने साबी अकाउंट है पोगेरा दुया बारे तमाई ने अपने यू अशोक डिनर लो नाइंगे लो नपेड़ बोर टूडे एनसीए ကိုကန်တအောင်ပလောင်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ရီကိုပါဝင်ခွင့်မပေးတာကြောင့်လက်နက်ကိုင်ရှစ်ဖွဲ့နေပဲလက်မဲ့ထိုးခဲ့ရတဲ့အခြေအနေရောက်ခဲ့ပါတယ်။နောက်ပိုင်းလုပ်ငန်းရှင်တွေကတော့ တိုးတက်မှုရအောင်လုပ်ဖို့နောက်တစ်ပိုင်းကတိုင်းနေခိုင်နေစေကချင်ကိုကန့်တအောင်ပလောင်ရခိုင်အေအေတက်ဖွဲ့တွေနဲ့ပထမအဆင့်အပြစ်ခံရဲဆဲအောင်လုပ်ဖို့နောက်ဆုံးအပိုင်းကတော့တိုက်ခိုက်နေတာလည်းမရှိသဘောတူညီချက်တစုံတရာလည်းမရသေးတဲ့ဝမိုင်းလာကီယီနီ
SSPP SSA ရှမ်းတပ်ဖွဲ့ရီ NCA စာချုပ်ထဲပါဝင်လာဖို့ကြိုးစားညှိနှိုင်းရတာဖြစ်ပါတယ်။လေနစ်ခွဲတာကာလနေကိုချုပ်ကြည့်လိုက်တဲ့အခါရင်းရဲရေးလုပ်ငန်းစဉ်ကြီးလုံးဝပျက်စီးမသွားဘူးရှိနေသေးတယ်။ရှေ့ကိုဆက်ပြီးသွားနေသေးတယ်ဆိုရင်ကလွယ်လို့
တမရဘက်ကပိုပြီးသဘောထားတင်းမာလာလို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းညှိနှိုင်းရခက်ခဲနေလို့ဆိုတဲ့ပြဿနာတွေအပြင်အန်အေဒီအစိုးရကိုယ်တိုင်ကအားနည်းချက်တွေအများကြီးရှိနေတာတွေ့မြင်နိုင်ပါတယ်။ပထမအဆုံးအားနည်းချက်ကတော့2005ရွေးကောက်ပွဲမတိုင်ခင်ကာလအထိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစိတ်ဝင်စားမှုအားနည်းတာကနေအခြေခံပါတယ်။အဲ့ဒီအချိန်သမရဦးသိန်းစိန်ကခန့်အပ် အာဏာရလာခြင်းအထိငြိမ်းချမ်းလုပ်ငန်းစဉ်မှာဘယ်သူတွေကဘာတွေစူးစမ်းထားပြီးဘာတွေအကောင်အထည်ဖော်ထားတယ်တိုင်းသားအဖွဲ့အစည်းအသီးသီးရဲ့မတူညီတဲ့တုံ့ပြန်မှုတွေကဘလို့ဘာအခက်ခဲကြုံခဲ့ရတယ်ဘယ်အဆင့်ရောက်နေပြီလဲဆိုတာကောင်းကောင်းမသိခဲ့ကြပါဘူးတိတဲ့ပုံအရေးကြီးတာက NLD ဟာအတိုက်ခံကာလမှရောအစိုးရဖြစ်ပြီးတဲ့ဒီကနေ့အချိန်ထိတိုင်းပြည်ကို Federal Democracy နိုင်ငံအဖြစ်တည်ဆောက်မယ်ဆိုတဲ့အကြမ်းဖင်းပြောဆိုမှုကလွဲပြီးဘလို့ Federal မျိုးတည်ထောင်မယ်အာဏာခွဲဝေမှုကိုဘယ်လိုလုပ်ကြမလဲလက်နက်ကိုင်တပ်ဖွဲ့တွေကိုဘယ်လိုစီမံမလဲတရားစတာခွဲဝေမှုကိုဘယ်လိုစဉ်းစားမလဲစသဖြင့်တိတိကျကျချောက်မှတ်ထားတဲ့ကိုပိုင်မူဝါဒတည့်ရလဲရှိမနေပါဘူးနောက်ထပ်အရေးကြီးတဲ့အားနည်းချက်ကြီးတစ်ခုကတော့အစိုးရအဖွဲ့ခေါင်းဆောင်ဖြစ်လာတဲ့ဒေါက်ဆန်းစုကြည်ဟာငြိမ်းချမ်းရေးကိုအကောင့်ထဲဖော်မဲ့ညှိနှိုင်းရေးမှုကြီးအဖြစ် NLD ပါတီရဲ့တစ္ဆာရှိလူဟောင်းတယောက်လည်းဖြစ်သူ့ရဲ့မိသားစုဆရာဝန်လည်းဖြစ်တဲ့ခွဲစိတ်ကူဆရာဝန်ကြီးဒေါက်တာတင်မျိုးဝင်းကိုတာဝန်ပေးအပ်လိုက်ခြင်းပါပဲငြိမ်းချမ်းရေးကောင်ထယ်ဖော်မှုမှာဒေါက်ဆန်းစုကြည်ပြီးအရေးကြီးဆုံးဖြစ်တဲ့ငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဒေါက်တာတင်မျိုးဝင်းဟာငြိမ်းချမ်းရေးတိဆောက်ရေးတိုင်းရင်းသားတွေနဲ့ဆက်ဆံရေးကိစ္စတွေမှာအတွေ့အကြုံရှိသူနီးစပ်သူတယောက်မဟုတ်တဲ့အပြင်အဲ့ဒီတာဝန်ကိုအချိန်ပြည့်တာဝန်ယူနိုင်ခြင်းလည်းမရှိတာတွေ့ကြရပါတယ်လေးနှစ်ခွဲကြာညီကုန်းချုပ်ကြည့်တဲ့အခါဒေါက်တာတင်မျိုးဝင်းဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အနေနဲ့မေမေရရအောင်မြင်မှုရအောင်စွမ်းဆောင်ပြနိုင်ခဲ့ခြင်းမရှိခဲ့သလိုအရေးကြီးတဲ့တက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ယုံကြည်မှုကိုလည်းရယူမပေးနိုင်ခဲ့ပါဘူး။ဒါ့အပြင်ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်ကိုအထောက်အကူပြုပေးရတဲ့ NRPC လိုအဖွဲ့ကလည်းဒေါက်ဆန်းစုကြည်ရဲ့ချိုးချံချွေတာရေးလမ်းစဉ်အောက်မှာနည်းပညာထောက်ကူပေးမဲ့သူတွေကိုစူးစီးဖွဲ့စည်းနိုင်မှုမရှိတဲ့အပြင်လုပ်ငန်းအကောင့်ထဲဖော်မှုတွေကိုလည်းကောင်းကောင်းကူညီဆွမ်းဆောင်ပေးနိုင်တာမတွေ့မြင်ကြရပါဘူး
။ယူကော့ဝေမှာအနိုင်ရပြီးလာမယ့်၅နှစ်တာကာလငြိမ်းချမ်းရေးကိုဆက်ပြီးဥဆောင်ကြိုးပမ်းရမယ့်ဒေါ်ဆန်းစုကြည်အနေနဲ့ကုန်လွန်ခဲ့တဲ့အချိန်တွေကိုပြန်လှည့်ကြည့်ပြီးငြိမ်းချမ်းရေးကောင်ထဲဖော်မှုလုပ်ငန်းဆောင်တာတွေဥဆောင်သူတွေရဲ့အခန်းကဏ္ဍတွေထောက်ကူမဲ့အဖွဲ့ပြဿနာတွေကိုပြန်ပြီးဆန်းစစ်သင့်ပါတယ်။ဒါတွေကိုဆန်းစစ်ပြည်ပြင်ပြောင်းလဲတာတွေမလုပ်ဘဲနဲ့တော့လာမယ့်အနာဂတ်ကာလညီညာရေးလုပ်ငန်းစဉ်တွေအောင်မြင်တိုးတက်မှုရလာလိမ့်မယ်ဆိုပြီးအထစ်ချပြောင်းလဲလို့တော့ရတယ်ပဲခေါင်းပြောင်းပါ
ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တေးချစ်တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့နော်အခုအရင်ဦးဆုံး VOE ကို Messenger ကနေပြီးတော့စာရေးလာတဲ့တော်ရရှင်တွေရဲ့စာတို့လေးတွေဖော်ပြပေးကြပါမယ်ဦးဆိုင်ကမ်တန်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOE ခင်ဗျာထုံးလွင်သူနားဆင်သူတွေအားလုံးဘေးကင်းကျန်းမာကြပါစေဗျာတဲ့ဟုတ်ကဲ့အမတန်မင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်အနောဆိုတဲ့သွားရှင်ကတော့ VOE ကိုနားထောင်လာတာ25နှစ်ရှိပါပြီကျေးဇူးပါနော်တဲ့ကျွန်တော်တို့ကပြန်ပြီးတော့ကျေးဇူးတင်ကြပါတယ်စိန်ဝင်းဆိုတဲ့သွားရှင်ကတော့အစီအစဉ်များအလွန်ကောင်းပါတယ်ခင်ဗျာ VOE အထူးအောင်မြင်ပါစေကြောင်းဆုတောင်းလိုက်ပါတယ်တဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဆူတောင်းပေးတဲ့အတွက်ကောနားဆင်ကြည့်ရှုအားပေးတဲ့အတွက်ကောအထူးကျေးဇူးတင်ပါတယ်နော်တုဒ္ဒဆိုတဲ့တော်ရရှင်ကတော့ VOE 1တော်သားများအားလုံးကျန်းမာကြပါစေလို့ဆူတောင်းပေးနေပါတယ်ဗျာ VOE VOE ကထုတ်လွှင့်ပေးနေတာတွေကိုအမြဲတမ်းအားပေးနားထောင်နေသူပါအခုလိုသတင်းမှန်တွေကိုစဉ်ဆက်မပြတ်နားထောင်နေမှာပါအားလုံးကိုကျေးဇူးတင်ပါတယ်လို့ပြောလာပါတယ်အခုဆက်ပြီးတော့ပဲ Messenger ကနေပြောတိကျနာလေးတွေမေးလာတဲ့သွားရှင်တွေရဲ့စာတွေကိုဆက်ပြီးတော့ဖြေကြားပေးကြပါလိမ့်။ Albert Wong ဆိုတဲ့သွားရှင်ကဆန်ဒီယေဂိုကနေနားထောင်နေပါတယ်။ American ပြည်အစုအနောက်ခြမ်းဆန်ဒီယေဂိုမြို့ကနားဆင်နေပါတယ်လို့ပြောတာပါ။သူကတော့အတန်းလွင့်တာပြတ်တောင်းပြတ်တောင်းဖြစ်နေလို့ပါဆိုပြီးအကြောင်းကြားလာပါတယ်။ဟုတ်ကဲ့ကျွန်မဒီမှာမေးချင်တာက Facebook ကနေထုတ်လွှင့်မှုဖြစ်တာပါလားဆိုတာကိုပါရှင်။American ပြည်သူကနားထောင်နေဆိုတော့ Facebook ကလို့ထင်မိပါရဲ့เนาะဒါဆိုရင်တော့ internet line တစ်ချက်စစ်ကြည့်ပေးပါလို့ပြောချင်ပါသေးတယ်။ကျမတို့ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကဒီဘက်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တာဖြစ်ပြီးတော့ဟိုတက်ဆက်ထဲလဲထုတ်လွှင့်တာဖြစ်တဲ့အတွက်ဆိုတော့ပြတ်တောင်းပြတ်တောင်းဖြစ်နေတယ်ဆိုရင်တော့ကိုယ့်နေမြေက internet line ကိုပြန်ပြီးတော့စစ်ကြည့်စီချင်ပါသေးတယ်เนาะ video ကိုကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်မဲဆရာကျော်သူဆိုပြီးဆာရေးပြီးအကြောင်းကြားလာတယ်နောက်ထပ်သောရရှင်တယောက်ကတော့ကျမတို့ရေဒီယိုအစီအစဉ်တွေကိုသူရေဒီယိုကနေဖန်တာအဆင်မပြေဘူးလို့ပြောလာတာပ
ါဆောင်းရံဒီအတွက်ရေဒီယို frequency တွေမပြောင်းရသေးဘူးနော်ညာဘက်ဆို MW line နဲ့မှသာဖန်လို့ရပါတော့တယ် SW line ကလုံးဝဖန်လို့မရတော့ပါပထမနိုင်ရွက်တော့ MW နဲ့အဆင်ပြေနေပါတယ်ဒုတိယနိုင်ရွက်တော့လုံးဝမရတော့ပါရေဒီယိုမှာပါ Saturday Sunday မှာတော့ no problems ပါမိုဘိုင်းကငွေကုန်တယ်လေfree to air ကတော့ every time everyone everywhere လीဗျာ
ဟုတ်ကဲ့ပါအခုလိုလှမ်းပြောတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမတို့ဒီမီတာလိုင်းအသစ်တွေကိုအမြန်ဆုံး internet ဆာမျက်နှာပေါ်မှာတင်ထားပေးပါမယ်နော်ကျေးဇူးတင်ပါတယ်သရရှင်မြတ်သူဆိုတဲ့သရရှင်ကတော့သူနားထောင်ခြင်းနဲ့တင်တဲ့ပုတ်ကိုလွှင့်ပေးပါဆိုပြီးပြောလာတာပါသူက VOE 1တော်သားများမင်္ဂလာပါ American နဲ့တောင်တရုတ်ပင်လယ်ကိစ္စကတင်ထုတ်လွှင့်မှုအားနည်းနေတယ်လို့ထင်မိပါတယ်ပို့ပြီးတော့ကြည်ကြည်ပြင်းပြလေးတည်အောင်လို့တင်ဆက်ပေးစီချင်ပါတယ်တောင်းဆိုပါရစေဟုတ်ကဲ့ပါကိုမြတ်သူရေအခုလိုစာရေးပြုအကြံပြုလာတာကျေးဇူးတင်ပါတယ်နော်ကျွန်တော်နေ့စဉ်တင်ဆက်တဲ့သတင်းတွေမှာတည်ထားမိမယ်ထင်ပါတယ်ကမ္ဘာထိပ်တန်းရောက်သတင်းတွေကိုဦးစားပေးပြီးတော့တက်မှတ်ချိန်နဲ့မှာပဲအတက်နိုင်ဆုံးသတင်းတွေဟိုပြည့်ပြည့်စုံစုံဖြစ်အောင်လို့တင်ဆက်ပေးနေရပါတယ်ဒေတာဆောင်ကထိတ်တဲရောက်တဲ့တင်းနေမျက်မှောက်တဲ့တင်းကိုတင်ပြရတာဖြစ်တယ်လို့အချင်းကလည်းအကန့်အသတ်ရှိနေလို့ခုလိုမျိုးကမ္ဘာဒေတာတစ်ခုရဲ့တင်းနေကိုပဲဦးစားပေးဖော်ပြဖို့ကအခြေအနေမရှိဖြစ်နေရပါတော့အရေးကြီးတဲ့တင်းတွေဆင်းလိုက်လို့တောင်တရုတ်ပင်လယ်တင်းကအောက်ပိုင်းကိုရောက်သွားတာမျိုးပါဒါမင်းလည်းတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုကိစ္စပြီးတော့အရှိအာရှဒေတာကအမေရိကန်စီးရေးလှုံ့ဆော်မှုတွေဒီလိုတင်းတွေကိုတော့ကျမတို့မကြခဏတင်းတက်ရင်တက်တယ်လို့ဖော်ပြလေးရှိပါတယ်အဲ့လိုမျိုးသတင်းတွေနဲ့ပတ်သက်ပြီးတော့ကျမတို့ထုတ်လွှင့်ခဲ့တာတွေကိုပြန်ပြီးတော့ဖတ်ရှုခြင်းနဲ့ဆိုရင်တော့ပြန်ပြီးနားထောင်လို့လည်းရပါတယ်။အဲ့ဒါဆိုရင်တော့ကျမတို့ရဲ့ VOE မြန်မာပိုင်းရဲ့ web စာမျက်နှာဖြစ်တဲ့ bemis.voenews.com ဆိုတဲ့ internet စာမျက်နှာမှာသွားပြီးဖတ်ရှုနိုင်ပါရဲ့နော်။အခုလိုအကြံပြုတဲ့အတွက်ထူးကျေးဇူးတင်ပါတယ်။ရှေ့လည်းအခုလိုစာရေးပြီးတော့အကြံပြုပါအောင်လို့ဖိတ်ခေါ်ပါရစေ။မိုးကောင်းကင်ဆိုတဲ့တော်ရရှင်တယောက်မေးလာတာကိုလည်းဖြေကြပေးချင်ပါတယ်။သူကတော့ Hi VOE မင်္ဂလာပါတဲ့။ကျမ်းမာကြပါစေအားလုံးပဲတဲ့။သူက VOE စကားဝိုင်းမှာနိုင်ငံရေးအကြောင်းဝင်ပြောလို့ရလားဗျာ။ပြောလို့ရတယ်ဆိုရင်ဘယ်ကနေဘလို့ပြောရမလဲဆိုတာဖြေသွားပေးပါတဲ့။ဟုတ်ကဲ့ပါရှင်။ဒီတော်ရရှင်နေအနေနဲ့ကျမတို့အစီအစဉ်တွေမှာပါဝင်ပြောဆွေးနွေးနေတယ်ဆိုတော့ကျမတို့စီကနေပုံမှန်ဆိုရင်တိုင်းရင်းလေးလိုက်အစီအစဉ်မှာဝင်ရောက်ပြောဆွေးနွေးနိုင်ပါရဲ့။ဒါမဲ့လည်းလောလောဆယ်ကိုဗစ်ကရောဂါ အရေးပေါ်ကာလဖြစ်နေတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဝန်ထမ်းတွေအားလုံးနေအိမ်တွေကနေအခုဆိုရင်တော့မတ်လဟို3လပိုင်းနေရနေပြီးတော့17လပိုင်းကုန်တော့မယ်ဆိုတော့7လတော့ရှိလာပါပြီနော်ဒါကြောင့်မို့ကျွန်တော်တို့ young street တွေကနေပြတိုက်ရိုက်လွှင့်ပေးရတဲ့တိုက်ရိုက်လေလံအစီအစဉ်ကိုခေတ္တခဏရည်နာထားရပါတယ်။အခြေအနေပုံမှန်ပြန်ဖြစ်သွားရင်တော့ပြန်ပြောလွှင့်ပေးပါမယ်။အဲ့ဒီအခါကျမှသာပါဝင်ဆွေးနွေးဖို့ဆက်ဆက်ဖိတ်ခေါ်ပါရနော်။အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဒါနဲ့တော်ရရှင်တက KB အောင်စောဆွေးရတော်ရရှင်မှာသူကမက်အင်ဂျင်ကိုပြောပြပါ။ COVID-19 vaccine အကြောင်းဒေါက်တာဇေယတက်နဲ့ Skype ကနေ interview နောက်ထပ် update လုပ်ပေးပါလို့ဟုတ်ကဲ့ကျွန်တော်တို့interview update လေးတင်ထားပေးပါရယ်ကြည့်လို့ရမယ်ထင်ပါရယ်เนาะကျမတို့ Facebook စာမျက်နှာမှာတွားကြည့်နိုင်ပါရယ်ရှင်ဒါမှမဟုတ်လည်းကျမတို့ရဲ့ bamis.voanews.com internet စာမျက်နှာမှာတွားပြီးတော့ကြည့်နိုင်ပါရယ်เนาะကျေးဇူးတင်ပါရယ်ရှင်ဒါနဲ့ကျမတို့ဒီ video ကြီးကထုတ်လွှင့်ပေးတဲ့နောက်ထပ် season တစ်ခုအပတ်စဉ်တိုင်းစနေနေ့ညပိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နားဆင်ရမယ်ထင်ပါတယ်နော်။ဒို့အတန်အစီအစဉ်ဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကတော့ Frontier မြန်မာကနေပြီးတော့အစီအစဉ်တင်ဆက်တာကိုကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ရှင်တရားရေးလာတာကတော့မောင်မိုးဆိုတဲ့တော်ရှင်မှာ
15ရက်17လ2020နေ့မနက်ပိုင်းရေဒီယိုအစီအစဉ်ဒို့အတန်နားထောင်ပြီးစိတ်ပူရပါတယ်။မဲပေးရဲ့နေ့ကကိုဗစ်ကာဝေးစီးကနေနဲ့အရင်မလုံကြတာတွေအပူချိန်မတိုင်းမြဲမဲယုံပြီးဆရာဆရာမတွေရဲ့အခက်အခဲများစွာခိုင်းပြီးတော့ဖြစ်သလိုပြစ်ထားသလိုဖြစ်နေရဲ့ရွေးကောက်ပွဲပြီးပြန်တော့လဲကိုဗစ်ကာဝေးစီးကနေကိုဖောက်ပြန်ကျူးလွန်ပြီးလူစုလူဝေးနဲ့အောင်ပွဲခံတာတွေတားမဲ့သူမရှိအေးအေးယူမဲ့သူကလည်းမရှိစိတ်တပိုင်းဆိုင်ရာလိုအပ်လုံးနေရဲ့ကျွန်တော်တို့တိုင်းပြည်မှာမလုံကြပါနဲ့လို့ပညာပေးရုံမေတ္တာရက်ခံရုံနဲ့မရပါဘူးအေးအေးယူမှုအပိုင်းတွေပါမှဖြစ်မှာပါကျွန်တော်တို့အလုံးမှာလဲမတ်စကတ်ခိုင်းပေးမယ်ပထမဆုံးကတော့ဖြုတ်ချင်ဖြုတ်ထားကြတယ်နောက်ပိုင်းတန်ကြီးတထောင်ရိုက်ပြီးဆိုမှတက်ကြတာပါသိပ္ပိကြခင်အာဆီယံမှာပိုဆွဲမယ်လို့ထင်ပါတယ
်။ဒီသရရှင်မောင်မိုးကဒီကိုဗစ်ကပ်ပြီးတော်တော်ကြောက်နေရတဲ့ကာလကမ္ဘာနိုင်ငံတွေမှာလည်းဒုတိယလိုင်းဖြစ်နေပြီမလို့အထူးစိုးရိမ်နေရတဲ့ကာလမှာမြန်မာနိုင်ငံမှာတချို့နေရာတွေမှာတိတ်ပြီးလိုင်းနာတာမရှိပါဘူးဆိုတော့သူစိုးရိမ်နေစင်းနဲ့ရေးလာတာဖြစ်ပါလေ။အဲ့ဒီပြီးခဲ့တဲ့ဒီဘက်ကလည်းကျွန်မဒီနှစ်ကကိုဗစ်ရောဂါဖြစ်နေလို့ပေါ့နော်ကိုဗစ်အရေးပေါ်အခြေအနေကြောင့်ဝန်ထမ်းတွေအိမ်မှာအလုံးလုံးနေရပြီးတော့ပြည်ကရင်တွေပို့မပို့ဆိုတာမသိကြဘူးပြည်ကရင်တွေဒီနေ့အတွက်ထပ်မထွက်ဆိုတာလည်းမသိကြပါဘူးလို့ကျွန်မပြောလိုက်ပါတယ်အဲ့ဒီပြောလိုက်တာကိုကြားပြီးတော့လားမသိကျွန်မစီကိုအခုတလောဒီရက်ပိုင်းအတွင်းမှာပြည်ကရင်တောင်းနေစားတယ်အများကြီးဝင်လာတာတွေ့ရပါတယ်ရှင်ဟိုဒီချက်မှာသောရဆင်တယောက်အာယုံဦးဆိုတဲ့သောရဆင်ကမဲရေးသနာကျော်ခင်ဗျားရဲ့ VOA ပြည်ကရင်လေးထုတ်ရင်တစ်စောင်းလောက်ရချင်ပါတယ် VOA နားထောင်လာတာ15နှစ်ရှိပါပြီတခါမှမတောင်းဘူးပါဦးတဲ့ဟုတ်ကဲ့ပါဟိုပြန်ပြီးတော့ဒီသောရရှင်ပါဝင်ပြက်ကလေးတောင်းထားရတဲ့သောရရှင်တွေကိုပြန်ပြီးတော့ပြောရမယ်ရှင်တော့ကျမတို့ဒီနှစ်တော့ပြက်ကလေးကမသေးကြပါဘူးရှင်ကျမတို့တွေတယောက်မှယုံနေဝင်လို့မရသေးပါဘူးနှစ်ဆလောက်တော့အဆင်ပြေမလားမသိအဲ့ဒါလည်းမကျိန်းသေးဘူးဖြစ်နေပါရဲ့ဒါမဲ့လည်းအခုတောင်းထားတဲ့လူတွေရဲ့လိပ်စာတွေကိုတော့မှတ်ထားပါရဲ့ထွက်လာရင်လည်းဒီထုံးစံတိုင်းပို့နေကြတိုင်းသောရရှင်တွေကိုပို့ပေးမှာဖြစ်ပါရဲ့နော်ကျမတို့အစီအစဉ်တွေကိုနားထောင်ပြီးအခုလိုပြောလိုက်တာလဲကြားရည်ဆိုလို့အထူးဝမ်းသာမိပါတယ်။နားဆင်နေသူတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်။ဒီဘက်တော့ဒီမှာပဲသောရရှင်ရဲ့ပေးစာတွေကိုရက်ချင်ပါတယ်ရှင်။တစ်ချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလဲဆောင်ဖြော့ပြပေးဦးမှာဖြစ်ပါရဲ့နော်။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒီလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတစ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
့ဒေါ်လာရှင်တွေကိုမြန်မာသတင်းတွေနဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြောင်မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့အဝေးမြထားလို့နားထောင်ဖြစ်ပါရင်ဒီတခြင်းလေးကတခြင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့သောရရှင်တွေလည်းပြန်နားထောင်ခြင်းပဲနောက်ပြီးတော့မနားထောင်ရသေးတဲ့သောရရှင်အစ်တတွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီတခြင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်။မျိုးကြောင်မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။ရည်သားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို radio ကနေတိုင်းလိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ internet အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Show me be me Mina shine Jo main do in na shi ba ya de Dejan
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံကစားတောက်ဆိုင်တစ်ခုမှာပန်တာဝဲဝင်ရုပ်တွေကိုအပြည့်ဖြည့်ပြီးကိုရိုနာကပ်ရောဂါကြောင့်လော့ဒေါင်းလုပ်ဆိုင်ပိတ်ထားရတာကိုကန့်ကွက်ဆန္ဒပြခဲ့ပါတယ်။ဒိမန်နိုင်ငံတိရစ္ဆာန်ရုံတစ်ခုမှာတော့ခရစ်မတ်ဘိုးဘိုးကြီးဆန္ဒကလော့စ်အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖမ်းလုံအိမ်ထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မိုက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဂျာမနီနိုင်ငံကစားတောက်ဆိုင်တစ်ဆိုင်မှာစတန်ဒါဝတ်ဝင်ရုပ်တွေကိုအပြည့်ဖြည့်ပြီးကိုရိုနာကပ်ရောဂါကြောင့်လော့ကဒေါင်းလုပ်ပြီးဆိုင်ပိတ်ချရတာတွေကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ Frankfurt မြို့ကပီနိုစားတောက်ဆိုင်ပန်ရှင် Juicy Pay Feature ကစတန်ဒါဝတ်ဝင်ရုပ်တွေကိုတုံပြီးပန်တန်နစ်ကိုရင်ဆိုင်လိုက်ကြပါလို့သူကပြောပါတယ်။ဂျာမနီနိုင်ငံမှာနိုဝင်ဘာလ၂ရက်နေ့ကတည်းကအသေးစားလော့ကဒေါင်းအသွားအလာကန့်သတ်ကြတွေကိုလှုပ်ရှားခဲ့တာဖြစ်ပြီးဒီဇင်ဘာလ20ရက်နေ့အထိရပ်တိုးကန့်သတ်ထားပါတယ်။ဒီပိတ်ပင်မှုတွေမှာအရက်ဘားဆိုင်တွေစားတောက်ဆိုင်တွေအတန်းပြည်နေရာတွေကိုပိတ်ထားမှာဖြစ်ပြီးတော့ကျောင်းဝင်တဲ့ကုန်စုံဆိုင်တွေကတော့ဖွင့်ထားပါတယ်။အခုလိုတန်တားရုပ်တွေစားတောက်ဆိုင်ထဲမှာခြံပြီးစားတောက်နေတဲ့ပုံကိုအသွားအလာပိတ်ဆို့ထားတဲ့၍မိတွေဖွင့်ပြီးပြသထားမှာဖြစ်တဲ့အတွက်ဖြတ်သွားဖြတ်လာတွေအနေနဲ့ကြည့်ရှုနိုင်မှာပါ။ဂျာမနီအစိုးရအနေနဲ့လည်းအခုလိုကပ်ရောဂါထိန်းချုပ်ဖို့အကန့်အသတ်တွေကြောင့်ထိခိုက်နေရတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့အတွက်ငွေချေးကူညီတွေကိုအမေရိကန်ဒေါ်လာ23ဘီလီယံကျော်အထိဒီဇင်ဘာလအတွင်းမှာပေးအပ်သွားမယ်လို့လည်းကြေညာထားပါတယ်ရှင
်။ဒိမန်နိုင်ငံတလိမ့်ဆိုင်ရုံတစ်ခုမှာတော့ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖန်လုံးထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒိမန်နိုင်ငံမြောက်ပိုင်းအယ်ဘော့တလိမ့်ဆိုင်ရုံမှာခရစ်စမတ်ကာလအတွက်ပြင်ဆင်မှုတွေအပြည့်လှုပ်ဆောင်ထားတာပါ။ဒါပေမဲ့လည်းကပ်ရောဂါကြောင့်စန္ဒာဘူဘူကြီးအနေနဲ့ကလေးတွေကိုတွေ့ဆုံနှုတ်ဆက်နိုင်ဖို့အတွက်အခုလိုနီးလန်းကိုဖန်တီးထားရတာပါတလိမ့်ဆိုင်ရုံကိုလာရောက်တဲ့ဧည့်သည်တွေအနေနဲ့ဖန်လုံးကြီးအပြင်ဘက်ကပဲစန္ဒာဘူဘူကိုနှုတ်ဆက်ကြရမှာပါခင်ဗျာ
ယူကရိန်းနိုင်ငံမှာတော့ plastic ဘူးဟောင်းတွေကိုထည့်လိုက်ရင်လမ်းလေးခွေးတွေကြောင်တွေစားဖို့စားတောက်လေးတွေကျလာနိုင်တဲ့ဆက်တမျိုးကိုတည်ထွင်ထားပါတယ်မျိုးတော့ KF ကလူနေအဆောက်အုံတွေထဲမှာတက်ရှင်ထားတာဖြစ်ပြီးတော့စတင်တဲ့ပထမနှစ်ပတ်အတွင်းမှာတင် plastic ဘူးအလေးချိန်ပေါင်300ကျော်စုဆောင်ရခဲ့ပါတယ်။ဒီလုပ်ငန်းဟာ plastic အမိုက်တွေကိုရှင်းလင်းပေးပြီးလမ်းဘေးခွေးတွေကြောင်တွေကိုလည်းအစာကျွေးရာကြောင့်ပြဿနာနှစ်ခုကိုတရားရင်ထဲပြည်လည်စေတယ်လို့ဒါကိုတီထွင်ခဲ့တဲ့ Rufet Ramoff ကပြောပါတယ်။ plastic ဘူးတစ်ဘူးထည့်လိုက်ရင်အစားအစာ 20g ကိုထုတ်ပေးတာပါ။အစားအစာခွဲရဲ့ဒေးနာမှာရေကွက်ကလေးတွေလည်းရှိပါတယ်။ယူကရိန်းနိုင်ငံမှာလမ်းဘေးခွေးတွေကြောင်တွေကိုမှတ်ပုံတင်ထားနိုင်တဲ့စနစ်မရှိပေမဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့သတိစံတွေကိုစောင့်ရှောက်ကူညီနေတဲ့ Animal ID အဖွဲ့ရဲ့အချက်အလက်တွေအရကတော့ KF မြို့တော်တစ်ခုထဲမှာတင်လမ်းဘေးခွေး3000ကျော်ရှိပါတယ်ရှင
်။တောင်ကိုရီးယားနိုင်ငံကကောင်တာသမားတစုဟာအမိုက်နဲ့အနုပညာတွေကိုဖန်တီးပြပြီးအမိုက်တွေကိုစီးကန်းတကျစွန့်ပစ်ဖို့နှိုးဆော်နေပါတယ်အသက်30အရွယ်ကင်ကန်အင်းဆိုသူကဥဆောင်တာဖြစ်ပြီးတော့သူတို့အဖွဲ့နာမည်ကိုတန်ရှင်းသောတောင်တက်သူများလို့နာမည်ပေးထားပါတယ်ကိုရိုနာကပ်ရောဂါကြောင့်လူတွေခက်ခွာခွာနေရတဲ့အချိန်မျိုးကြီးကလူတွေဟာတောင်သွားတက်ကြတာများလာကြပြီးတောတဲ့တောင်ထဲမှာစီးကပ်မဲ့အမိုက်ဆွန့်ပစ်တာတွေလည်းများလာတာပါဒါကြောင့်သူတို့အနေနဲ့ဒီအမိုက်တွေကိုလိုက်ကောက်ပြီးအမိုက်မဖြစ်ဖို့နှိုးဆော်နေတာပါသူတို့ဖန်တီးတဲ့အမှုပညာပုံတွေဟာလူတွေရဲ့အာယုံကိုဆွဲဆောင်နိုင်ပြီးတော့အမိုက်ကြောင့်တောတဲ့ကတိရစ္ဆာန်လေးတွေဘလို့ထိခိုက်ရတယ်လဲဆိုတာကိုပြသနိုင်တာပါသူ့အဖွဲ့ရဲ့လှုပ်ဆောင်မှုတွေကိုစိတ်ဝင်စားပြီးဝိုင်းဝန်းကူညီခဲ့သူတွေလည်းရှိတာကြောင့်တစ်ချိန်မှာဆိုရင်လူ100လောက်ဝိုင်းကူညီခဲ့ကြပါတယ်တောင်တစ်ခုလုံးကိုတန့်စင်သွားအောင်မလုပ်နိုင်ပေမဲ့လည်းအရေးကြီးတာကအမိုက်တွေဆက်ကောက်နေပြီးတော့လူတွေကိုပြောနေဖို့နဲ့အများကြီးပါဝင်လာဖို့အရေးကြီးပါတယ်လို့ဂိမ်ကပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်ဘတ်စင်ခန္ဓာတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအရီထရီးယားနိုင်ငံရဲ့မြို့တော်အက်စမာရာမှာစနေနေ့ညကကြီးမားတဲ့ပေါက်ကွဲတဲ့အတန်း6တန်းကိုကြားခဲ့ရတယ်လို့အရီထရီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံကပြောပါတယ်အခုလိုနောက်ဆုံးဖြစ်ခဲ့တဲ့ပေါက်ကွဲမှုတွေကတော့အီသီယိုးပီးယားအစိုးရတပ်တွေကတိုင်ဂရေးပြည်သူ့လူမျိုးရေးတပ် UTPLF သဘုံအဖွဲ့တွေကိုအနိုင်ရလိုက်ပြီလို့အီသီယိုးပီးယားဝန်ကြီးချုပ်အာဘီအာမတ်ကကြေညာလိုက်ပြီးနိုင်ပိုင်းအကြံအစည်ဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာဗြိတိမာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးခွင့်ပြုချက်မရသေးခင်နဲ့ထုတ်လုပ်ဖြန့်ချီတာတွေမလုပ်နိုင်သေးခင်မှာရောဂါကူးစက်မှုနှုန်းမြင့်တက်နေတာကိုထိန်းချုပ်ဖို့ပိုပြီးတင်းကျပ်တဲ့စီးမြင့်တွေချမှတ်ဖို့ဥပဒေပြုအမတ်တွေကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတိုက်တွန်းထားပါတယ်ခင်ဗျာဒီနေ့နေ့ညပိုင်းအတွက်အစည်းအဝေးကတော့ဒီလောက်ပါပဲကိုဗစ် -19 အရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်တလုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗီဒီယိုအစည်းအဝေးကိုနားဆင်အားပေးကြည့်ယူရတော့လဲကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေညာဆင်ပါတော့
This program has come to you from the Voice of America, Washington.